မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းဒေသအတွက်ကက်သလစ်သာသနာပိုင်ဘုန်းတော်ကြီးတစ်ပါးကိုရွေးချယ်ကြောင်းဗာတီကန်နန်းတော်ကတောက်ကြနေမှာကြေညာလိုက်တဲ့အတွက်ကက်သလစ်ယဟန်တော်တွေကကြိုဆိုလိုက်ကြပါတယ် UWSC ဝါဒေသမှာအခက်အခဲတွေအကြားသာသနာပြုခဲ့တဲ့ဘုန်းတော်ကြီးလူကတ်စ်ကိုသာသနာပိုင်ယဟန်အဖြစ်အခုလိုတာဝန်ပေးအပ်တဲ့အတွက်မြန်မာနိုင်ငံချင်းချင်းဖြစ်စင်မှာအတောက်ခူရလာလိမ့်မယ်လို့သုံးသပ်ကြပါတယ်ဒီအကြောင်းကိုညာဝင်းအောင်ကပြောပြမှာပါ
ရှမ်းပြည်မြောက်ပိုင်းကက်သလစ်သာသနာပြုလုပ်ငန်းတွေမှာဦးစီးဆောင်ရွက်ဖို့ဆိုပြီးလာရှုမြို့အခြေဆိုင်ကက်သလစ်သာသနာပိုင်ဆရာတော်လောင်းအဖြစ် Father Lucas Dowser Jingfong ကိုပိုယန်မင်းဖရန်စစ်ကရွေးချယ်ခန့်အပ်လိုက်ကြောင်းအီတလီနိုင်ငံဗာတီကန်နန်းတော်ကအောက်တိုဘာ18တောက်ကြနေ့မှာကြေညာလိုက်တာပါလက်ရှိအချိန်ထိလာရှုကက်သလစ်သာသနာပိုင်အဖြစ်တာဝန်ယူထားသူကဆရာတော်ဖိလစ်ဇာဟောင်းဖြစ်ပြီးတက်ပြည့်ပင်စင်ယူရမယ့်တက်တော်85နှစ်ပြည့်ကံနီးပြီမို့သူနေရာကိုဆက်ခံမဲ့နောက်ထပ်သာသနာပိုင်ဘုန်းတော်ကြီးတစ်ပါးကိုကြိုတင်ရွေးချယ်ရတာဖြစ်ကြောင်းအမေရိကန်နိုင်ငံအိုကလာဟိုမားပြည်နယ်ကကက်သလစ်ယဟန်တစ်ပါးဖြစ်တဲ့ရောဘတ်ကင်ဘုကရှင်းပြပါတယ
်။ကျွန်တော်ဖိလစ်ဇဟောင်းကဒီနေရာကိုဆက်ခံမဲ့ဘုန်းတော်ကြီးတွေကနှစ်ပါးသုံးပါးကိုရွေးပြီးတော့မှသူကပုံရံမျိုးကြီးကိုရုံးတော်ခင်ရတယ်။အဲ့ဒီပြီးတော့မှယဟန်မျိုးကြီးရုံးရနေပြီးတော့လက်ရှိသာသနာပိုင်ဆရာတော်ဒီကိုရင်ဖိထားတဲ့ဒီယဟန်ဘုန်းတော်ကြီးသုံးပါးထဲရတယ်ပြီးတော့တဘာကိုရွေးချယ်ရမှာဆိုတော့ဒီတပိတ်ဘုန်းတော်ကြီး၃ပါးရဲ့ဒီငယ်ဘွားနေတော့လက်ရှိအခြေအနေကြီးသူတို့ဘယ်လိုဖြစ်လာကြလဲ။ဂျန်ဘုန်းတော်ကြီးကျင်းတော့ပိုင်းလဲ။အာယုံကြည်ခြင်းနဲ့ကိုယ်စစ်တရားမှာအမှန်တရားတိုင်းဖိုက်ပြနေလို့မျိုးအတွက်ပါတာဒီအတွက်ဘယ်လောက်ထိသုံးဆမှာလုံနေလဲဆိုတော့အဲ့တော့သူကသုံးဆမ်းပြီးတော့မှအဲ့တည်းနေပြီးတော့အထိုက်တန်ဆုံးဂျန်ဘုန်းကြီးတပါးကိုသာသနာပိုင်ဆရာတော်ကြီးရွေးချယ်ပို့လိုက်တာ
။တက်တော့58နှစ်ရှိပြီဖြစ်တဲ့ဆရာတော်လူကတ်စ်ဟာဆယ်လစီယန်ခရီးယန်ဂိုင်းဝင်တူဖြစ်ပါတယ်အဲ့ဒီဂိုင်းဟာလူမှုရေးအတွက်ကြိုးပမ်းလှုပ်ဆောင်မှုမှာတက်ကြွပြီးသာသနာပိုင်ဘုန်းတော်ကြီးအဖြစ်ရွေးချယ်ရမှာရှမ်းပြည်မြောက်ပိုင်းကစစ်ပီးဒုက္ခသည်တွေအရေးကူညီဆောင်ရွက်ချက်တွေလည်းထည့်သွင်းစဉ်းစားနိုင်ကြောင်းပင်ဆယ်ဗီးနီးယားပြည်နယ်က Father John Silon ကပြောပါတယ
်ဒီတခြားကန်ဒီဒိတ်ဖက်ဆိုင်တော့လာရှုတာလာအတွက်ဟိုလုံလန်ကန်နိုင်တဲ့ကန်ဒီဒိတ်ကိုသူဦးစားပေးကြတာများတယ်ဒီကျွန်တော်အမြင်ပြောရရင်တော့ဟာချားနိုင်တာကဟို solution going up လာတဲ့ဖွင့်ဖြစ်တဲ့အတွက်ကြောင့်သူကလူမှုရေးပိုင်းမှာသူတို့ပုံပြီးအားတန်နေပါဒီ solution going up ဖြစ်ဆိုမှတော့စစ်ပြေးတဲ့ရှေ့ဆောင်တဲ့ရှိတာပေါ့စစ်ပြေးဒုက္ခတွေနဲ့ကိုမြတ်အပိုင်းမှာရှိမှာပေါ့လေဆိုတော့သူတစ်ဖက်တစ်လမ်းကနေသူတို့ဟိုလုံနိုင်တဲ့ဟိုအတိုင်းစာဖြစ်တော့သူတို့လုတ်သွားမှာလေဒါတော့ကျွန်တော်တို့ဖြစ်တည်ရနေတဲ့လုတ်တစ်ခုပဲ
ဆရာတော်လူကတ်စာ2012ကနေ2019အထိဝါပြည်နယ်ကိုသွားရောက်သာသနာပြုခဲ့သူဖြစ်ပါတယ်လက်နက်ကင်တွေအုပ်ဆိုးနေတဲ့ဝါပြည်နယ်မှာသာသနာပြုရတာကန့်သက်ချက်တွေရှိတယ်လို့ရောဘတ်ကင်ဘူးကပြောပါတယ
်ဟိုကန့်သက်ချက်တွေအများကြီးရှိတယ်ဘယ်လိုပြောမလဲတချို့သူတို့ဒီဝါပြည်ကဒီလူကြီးတွေကအာသာသနာပြုတွေလာလို့ရှိရင်မြေပြန်လာတယ်ဓာတ်ချုပ်ကလာတယ်ကျွန်တော်တို့ထင်တာသူရတချို့တွေလာပါပေါ့အဲ့ပုံစံနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့စကားတွေမပြောရဘူးတို့အာမျိုးတွေအဲ့ပါကန့်သက်ချက်တွေအများကြီးရှိတယ်။
ဒါကြောင့်ဆရာတော်လူကတ်စ်ကိုသာသနာပိုင်ယဟန်လောင်းအဖြစ်အခုလိုခန့်အပ်မှုဟာမြန်မာနိုင်ငံညဉ့်ညံ့ရေးအတွက်လည်းတက်ဆိုင်နေတယ်လို့ရောဘတ်ကင်ဘူးကသုံးသပ်ပါတယ်
။အဲ့မှာဝါဒီတာမှာရှိတဲ့ဝါလူမျိုးတွေနဲ့တော့ဒီတခြားမြန်မာပြည်ပိုင်းတိုင်းနဲ့တော့လက်ရှိအစိုးရနဲ့ဒီလိုမျိုးရင်းချင်းတဲ့ပုံတော့ဦးတည်ပြောမှဒီမိုကရေစီတိုင်းပြည်ပြောင်းဖို့ရံအတွက်ဆိုတဲ့မြန်မာချက်တွေရှိလို့ပေါ့နော်ဒီလိုအတွေ့အကြုံရှိတဲ့အဲ့ဒီတာမှာကိုယ်တိုင်သွားပြီးတော့မှသာသနာပြုခဲ့ပြီးတဲ့ဒီဟာမုန်းတော့ဒီဘာကိုရာမင်းကြီးကအဲ့ဟာကိုအတိအကထားပြီးတော့မှသူ့ကိုရေးချဲ့တော့ကျွန်တော်လည်းထင်တယ
်1962မှာမွေးဖွားလာတဲ့ Father Lucas ဟာ1996ခုနှစ်မှာတိတ်ခါရယဟန်ဖြစ်လာခဲ့ပြီးရန်ကုန်တက္ကသိုလ်ကနေတမိုင်းဘာသာနဲ့ဘွဲ့ရခဲ့သူပါတမားကျန်းစာနဲ့ဘာသာရေးစာပေတွေအတွက်2003ခုနှစ်ဖိလစ်ပိုင်နိုင်ငံမှာပညာသွားသင်ခဲ့ပြီး2019ကနေအခုချိန်ထိပြင်ဦးလင်မြို့ကဆယ်လစီယန်ဒန္တရီယပေရာသင်တန်းကျောင်းကျောင်းဦးကြီးဖြစ်တာဝန်ယူနေသူဖြစ်ပါတယ်Father Lucas နဲ့အတူ Philippines က Bishop Ricardo Becky နဲ့ Papua New Guinea က Father John Bosco Oram တို့ကိုလည်းသာသနာပြုဆရာတော်တွေအဖြစ်ခန့်အပ်ခဲ့ပါတယ်ခင်ဗျာ